အမေရိကန်လုံခြုံရေးဆရာထိတ်တန့်တာဝန်ရှိသူ၃ယောက်နဲ့ယူကရိန်းလုံခြုံရေးတာဝန်ရှိသူတွေဒီကနေ့အွန်လိုင်းကနေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ၊ပူတွဲစေဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Mark Milley နဲ့အိမ်ပြတော်အမျိုးသားဂျန်ပေဒီ Jake Sullivan တို့ကအမေရိကန်ဘက်ကနေပြီးတော့ဆွေးနွေးခဲ့ကြတာပါ။ယူကရိန်းသမ္မတရုံးအရာရှိချုပ်ရဲ့အပြောအယဆိုရင်ယူကရိန်းနိုင်ငံကိုအမေရိကန်ရဲ့စီးရေးအကူအညီတွေပေးနိုင်ရေးကိစ္စဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ယူကရိန်းနိုင်ငံအတွက်လိုအပ်တဲ့မော်တော်ယာဉ်တွေ၊လက်နက်တွေနဲ့ခဲယံတွေနောက်ထပ်ပေးနိုင်ရေးကိစ္စဆွေးနွေးခဲ့ကြတယ်လို့သမ္မတရုံးအရာရှိချုပ် Andre Yarmak က Telegram ပေါ်မှာရေးသားပါတယ်။အမေရိကန်ထိပ်တန်းလုံခြုံရေးတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲမှာယူကရိန်းကာကွယ်ရေးဝန်ကြီးတခါယူကရိန်းနိုင်ငံကတခြားထိတ်တန့်တပ်မှုကြီးတွေနဲ့အရာရှိတွေပါဝင်ဆွေးနွေးခဲ့ကြတယ်လို့လည်းပြောပါရရှင်။